င်္ဂလာညနေခင်းမှာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ29ရက်တနင်္လာနေ့ညနေခင်း 6:00 အစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူသိဆက်သွားပါပါ
ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်အင်ဒိုနီးရှားနိုင်ငံမှာခီးသည်တဲ့လေယာဉ်အမှုဒဏ်စုစုပေါင်း188ရောက်လိုက်ပါသွားတဲ့ခီးသည်တင်လေယာဉ်ပင်လယ်ထဲကိုပြက်ချခဲ့ပါတယ်အမေရိကန်ထိပ်တန်းဒီမိုကရက်တစ်ထံစားလိုက်ကနေဖောက်ခွဲပစ္စည်းပေးပို့ခဲ့သူကိုတော့ဒီကနေ့ပထမဆုံးအချိန်ဖြစ်တဲ့ရုံးထုတ်ဖို့ရှိနေပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပါရှင်မြန်မာနိုင်ငံမှာလာမယ့်လ3ရက်နေ့ကျရင်ကျင်းပတော့မယ့်ကြားဖြတ်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ပြည်သူတွေကြားစိတ်အားထက်သန်မှုရှိကြပါရဲ့လား
မနေ့9ရက်နေ့ည9:00အထိဒုတိယကြိမ်မဲဆင်းကြီးညာတဲ့ခံမှာတော့မဲပေးမဲ့အချိန်ကြီးကလာလို့ပြည်သူလူထုကစိတ်ပါဝင်စားမှုများပြားပြီးတော့လာကြည့်တာတွေ့ရပါတယ်နော်
တောင်ဝင်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးထွန်းကြည်ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင် NCA လို့ခေါ်တဲ့အပြည့်အစချုပ်မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းနာလက်နက်ကိုင်ဖွဲ့တုံးဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့ကြားတိရအကုံတရုတ်နိုင်ငံမှာတွေ့ဆုံဖို့ရှိနေပါတယ်တခါရှမ်းပြည်နယ်တွင်မှရှမ်းတပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်လို့ဒေသခံ400ကျော်လောက်အလားရှိမျိုးပေါ်တင်းရှောင်လာတဲ့တဲ့တင်အပြည့်စုံကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
ခီးတဲ့နယ်လေရင်အမှုဌာန188ရောက်လိုက်ပါသွားတဲ့ Lion Air လေကြောင်းလိုင်းလေရင်တစ်စင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေပြန်တက်ပြီးမကြခင်မှာပဲပင်လယ်ထဲကိုပြက်ချခဲ့တယ်လို့အင်ဒိုနီးရှားဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောပါတယ်ဌာနရဲ့ပြောခွင့်ရဆူတိုပိုပါဝူညူဂရိုဟိုကလေပြက်ချလေရင်ကဓာတ်ပုံတွေကို Twitter လူမှုကွန်ရက်မှာတင်ထားတဲ့အထက်မှာတော့ရှာပွေကယ်ဆယ်ရေးအဖွဲ့ကဆဲထားတဲ့ပျက်စီးနေတဲ့စမတ်ဖုန်းတစ်လုံးစာအုပ်တွေခီးဆောင်အိတ်တွေလေယာဉ်အပျက်အစီးအပိုင်းအစာတွေကိုတွေ့ရပါတယ်။လေယာဉ်ပေါ်မှာခီးတဲ့181ယောက်လိုက်ပါသွားပြီးတော့အဲ့ဒီတဲမှာကလေးငယ်တဦးမွေးစားကလေးငယ်နှစ်ဦးပါဝင်ပါတယ်။လေယာဉ်အမှုဌာန9ဦးလည်းလိုက်ပါခဲ့တယ်လို့ပြောခွင့်ရနူဂရိုဟိုကပြောပါတယ်။ဒေသစံတော်ချိန်မိနစ်6:20လောက်ကစတင်ထွက်ခွာခဲ့တဲ့ Lion Air ရဲ့လေယာဉ်အမှတ် JT610 ကတန်တတူတူဖို့ရေးဒေတာဘန်ခာဘယ်လီတန်ကိုမနေ့9:20မှာဆင်းသက်ရမှာဖြစ်တယ်လို့လဲ Flight Radar 24 website မှာဖော်ပြထားပါတယ်။စီကုံတက်တာပြီးအဝယ်များတဲ့ Boeing 737 Max လေယာဉ်တစ်စင်းပထမဆုံးပြက်ကျတာလည်းဖြစ်ပါတယ်။လေယာဉ်ပြက်ကျတာကိုသိရှိထားပြီးအခြေအနေကိုစောင့်ကြည့်နေပါတယ်လို့လေယာဉ်ထုတ်လုပ်သူကလည်း Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်
။မိုင်းကန်ပြည်တော်စု Pennsylvania ပြည်နယ် Pittsburgh မြို့ကဂျူဖျားကြောင့်တစ်ခုမှာစနေနေ့ကဖြစ်ပွားခဲ့တဲ့လူ12တေဆုံးခဲ့ရတဲ့ပစ်ခတ်မှုမှာတေဆုံးခဲ့ရတဲ့သူတွေအတွက်စုတောင်းပွဲကိုမနေ့တနင်္ဂနွေနေ့က Facebook မြို့မှာကျင်းပခဲ့ပါတယ်။ဒီစုတောင်းပွဲကိုဘာသာရေးနဲ့လူမှုရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးတော့ကြံ့ကြံ့ခံနိုင်မှုတိခါမှုနဲ့ညီညွတ်မှုကိုပြရုပ်ကိုပေါ်ဆောင်ခဲ့ကြပါတယ်။ပစ်ခတ်မှုမှာတန်တရားရှိသူအသက်46နှစ်အရွယ် Robert Gregory Bowell ကိုဒီကနေ့တနင်္လာနေ့မှာပြည်ထောင်စုတရားရုံးမှာရုံးတင်စစ်ဆေးမှာဖြစ်ပါတယ်။သူကိုကြမ်းဖက်မှုလက်နက်ကင်တိုက်ခိုက်မှုအမေရိကန်ရဲ့ပြည်သူ့ခွင့်ရေးဥပဒေတွေကိုချိုးဖောက်မှုအပါအဝင်ရာဇဝမှုဆိုင်ရာစွဲချက်29ခုနဲ့အစိုးရရှိနေတွေကစွဲချက်တင်ထားပြီးဖြစ်ပြီးတော့ပြစ်မှုတင်ရှားရင်တည်တံ့အထိကြားခံရနိုင်ပွဲရှိပါတယ်။အမေရိကန်ပြည်ထောင်စုတွင်ဂျူးတွေကိုတိုက်ခိုက်မှုထဲမှာတော့အခုတိုက်ခိုက်မှုကအသေးပြောက်အများဆုံးဖြစ်နိုင်တယ်လို့လည်းဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Anti-Defamation League ကပြောပါတယ်။တိုက်ခိုက်မှုမှာတေဆုံးခဲ့သူတွေအတွက်ဘာသာပေါင်းစုံစုတောင်းပွဲကိုအမေရိကန်တဝန်ကနေဒါတဝမ်းနဲ့ကနေဒါနိုင်ငံတွေမှာကျင်းပခဲ့ကြပါတယ်ဒီတိုက်ခိုက်မှုအတွက်ဝန်ထဲတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ညကတော့ပြည်ထောင်နိုင်ငံ Eiffel မြောက်မှာလဲ Eiffel မြောက်စင်ကိုမိမောင်ချထားခဲ့ပါတယ်အကြမ်းဖက်မှုကြောင့်ဒီသုံးထိခိုက်ရသူတွေကိုလေးစားမှုကိုပြသတဲ့အနေနဲ့အောက်တိုဘာ31ရက်နေ့အထိအမေရိကန်ဆိုရအဖွဲ့အစည်းတွေအားလုံးကအလံတွေကိုတိုင်ဝက်ရှော့ချလွှင့်တင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်သူတွေထံဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်အနည်းဆုံး73ထုပ်ပေးပို့ခဲ့သူလို့ဆွဆွဲခံထားတဲ့စီဇာဆေရော့စ်ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးရုံးထုတ်မှာဖြစ်ပါတယ်။သမ္မတထရမ့်ကိုအခိုင်အမာထောက်ခံသူတို့ဖြစ်တဲ့အသက်56နှစ်အရွယ်စီဇာဆေရော့စ်ကိုပြီးခဲ့တဲ့တောက်ချာနေ့တုန်းကသူနေထိုင်ရာဘင်္ဂါတစီကနေဖမ်းဆီးခဲ့တဲ့နေရာနဲ့တိတ်မဝေးလှတဲ့ Florida ပြည်နယ်မိုင်အမီကဖက်ဒရယ်ခုံရုံးမှာဒီကနေ့ရုံးထုတ်မှာပါ။ ตุนิทัยยาการ์เรมาร์โรตัมราทรันโกทักขันจังปิยันตาเรสติการีนอกตัมราทรันเยไตขันริโกโรมิยานาริโกเจชิเคตุยลุกทาเรสติการีอพิเอกัตทาบาเรเซโรสโกพาวเควปิสิริสารายการนี้ปีโปเกตุอพิสุสเวทาปีทีกันนี้ตินเนลานิมาตุโกเตียยุงจานาอปิมาโรนิวยอร์กเฟเดรัลเตียยุงตะคุโกล้วยเปียงไปเมโลคัมมันทาจาบาเรสารายการนี้ปงนี้ปีโปเคมุเนเซนเวปีสวยเจงงากุเนเซโรสยินไซเนียราผิดบาเร ဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်တွေကိုတော့သမ္မတထရန့်ရဲ့တိုက်ခန်းတွေဖြစ်တဲ့ထိတ်တန့်ဒီမိုကရက်တစ်တန်ကိုပေးပို့ခဲ့တာပါသမ္မတဟောင်းဘရက်ကိုဘာမာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒင်2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရှင်ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နောက်သမ္မတအိုဘားမာအစိုးရလက်ထက်တုန်းကထိတ်တန့်အမျိုးသားလုံခြုံရေးတိုးထံကိုစားလ visa puturi pi loka in kebu to seros and nine, pitan shide lo sumpia kanya yeno, tonglan lisa shinine at jakan yanine lule, shinne jo jeb sessions ka piosu tabareshe.
ညောင်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার Nuclear and a Fatin Longan, Yeti that single Yalan video. Decay Sama, Pow and Butter to the Ninetana in the Mia, Machamacha, Twist and Wood, Lurel, Lido Honga, Piovare. Single Nangama Pigger at Jonaga, Tomat Trump that came to Ono Twist on Beijing as Savido. Now Korea Baga, Nuclear Net, Donald Santa Darigo Yasina, Nuclear Santa as Kango, Piatina, Sare, Isaya Digo, Looks on Gabari. American Tomat Trump and Yau Korea Gong came to Ono Ja. ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုစီစဉ်ဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားနိုင်ငံကိုအခုလဆော်ပိုင်းကသတို့ထအချိန်မြောက်တွားရောက်ခဲ့သလိုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုတွားရောက်ပြီးတော့လည်းအစည်းအဝေးတွေလုပ်ခဲ့ပါတယ်။တမတ်ထရမ့်ကတော့ရှင်းလင်းစံပိုင်းလောက်မှာမြောက်ကိုရီးယားကောင်းဆောင်နဲ့ထပ်တွေ့နိုင်ပွဲရှိတယ်လို့အမေရိကန်တာဝ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှံလာနေတဲ့တင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အိန္ဒိယနိုင်ငံကနေရိုဟင်ဂျာမွတ်စလင်အမျိုးသား9ဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတွင်းကရိုဟင်ဂျာဒုက္ခသည်တွေကြားထိတ်လန့်တုန်လှုပ်နေကြပါတယ်။အိန္ဒိယနိုင်ငံကနေရိုဟင်ဂျာ9ဦးပြန်လည်လွှဲပြောင်းပေးပြီးသတင်းသုံးဖက်အတွင်းမှာပဲအိန္ဒိယနိုင်ငံဘက်မှရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေဖမ်းဆီးထောက်ချခံရတာဒါမှမဟုတ်လည်းမြန်မာဘက်ကိုပြန်ပို့မယ်အရေးစိုးရိမ်ချက်ကြောင့်ပုံအောင်တင်းရှောင်နေကြတယ်လို့တချို့ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာနေကြပါတယ်။ဒုက္ခသည်အရေးကင်တွေ့တဲ့အိန္ဒိယအမိငယ်ဝင်ကြီးဌာနကိုဒီကိစ္စဆက်သွယ်မေးမြန်းခဲ့ပြီးမှမှတ်ချက်ပေးဖို့ညင်ပါလေမြန်မာနိုင်ငံကနေထွက်ပြေးကြတဲ့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယတို့လိုတခြားနိုင်ငံတွေမှာလည်းရှိနေပါတယ်အိန္ဒိယမှာရိုဟင်ဂျာ4000လောက်ရှိနေတယ်လို့ခန့်မှန်းရပြီးအဲ့ဒီထဲက18000တို့ကတော့ဒုက္ခသည်များဆန်ရကုလသမဂ္ဂအဖွဲ့ UNHCR အသိအမှတ်ပြုလက်မှတ်တွေကန့်ဆောင်ထားပါတယ်ဒါပေမဲ့လည်းကုလသမဂ္ဂရဲ့ဒုက္ခသည်များဆန်ရသဘောတူစာချုပ်မှာလက်မှတ်ထိုးမထတဲ့အိန္ဒိယနိုင်ငံကတော့ရိုဟင်ဂျာတွေဟာနိုင်ငံတွင်းတရားမဝင်ဝင်ရောက်လာတဲ့ရွှေ့ပြောင်းနေဖြစ်သတ်မှတ်ထားပါလေ။နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထားတဲ့ရိုဟင်ဂျာ200လောက်ရှိတယ်လို့ UNHCR ကခန့်မှန်းပါတယ်။အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့အိန္ဒိယမှာဖမ်းခံထားတဲ့ရိုဟင်ဂျာအနည်းဆုံး900လောက်ရှိတယ်လို့ပြောဆိုနေကြပါတယ်ရှင်။
တူလင်ကသမရဆရီစေနာကသူ့ကိုလှုပ်ချမ်းဖို့အစီအစဉ်တွေရှိခဲ့တာကြောင့်သူ့အနေနဲ့ဝန်ကြီးချုပ်ကိုယာရုကနေဖယ်ရှားလိုက်တာဖြစ်တယ်လို့ပြောပါတယ်။တူလင်ကသမရကတိုင်းပြည်ကိုတနင်္ဂနွေနေ့ညကမိန့်ခွန်းပြောကြားခဲ့ပြီးတော့ဒီကမှာကမြန်ဝန်ကြီးချုပ်ရနယ်ဝက်ခရီမန်စင်ဂီကိုယာရုကနေထုတ်ပယ်ပြီးအစိုးရဘက်ကိုဖျက်သိမ်းလိုက်တာနဲ့ပါလီမန်ကိုနားထားလိုက်တာတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ဆုံးဖြတ်ချက်တွေကိုကာကွယ်ပြောဆိုသွားခဲ့ပါတယ်။ သူကလောက်ကြမဲ့အစီအစဉ်ထဲမှာဆိုးရွားဖွဲ့ဝင်ကြီးတူပါဝင်နေတယ်လို့သတင်းပေးတူကရဲကိုပြောကြားခဲ့ကြောင်းသမရကပြောပါတယ်ဒါပေမဲ့ဖွဲ့ဝင်ကြီးဆိုတာကတော့သူဘက်ကထုတ်ဖို့ပြောဆိုခြင်းမရှိပဲသူ့အနေနဲ့ဝင်ကြီးချုပ်ကိုယာရုကနေထုတ်ပယ်ဖို့ကလွယ်ရင်တခြားရွေးချယ်စရာမရှိဘူးလို့ပြောပါတယ်သမရဆာရီစိန်းနာကသမရဟောင်းမရင်ရာဂျာပါစာကိုဝင်ကြီးချုပ်ဖြစ်ခန့်အပ်လိုက်ပြ วิกฤตมาสิงห์กูที่มาพิจารณาตัวนี้เนี่ยปาริมามาอเมริกาสุยาอย่างจุ๊บกูอยากทำอะไรลูกเลี้ยงเปล่าเลยวิกฤตมาสิงห์กูสุยาพ่อวันนี้ก็ต้องจากนี้ก็ลูกสาวแกเลยดีลูกยังหาอาณาตีน่ะพิจารณาสูบีเปล่าเลยแต่เช่นนี้มาเวียรู้กันเลยเปล่าจากกันอะไรยินดีวันจีกูเลยยุ่งกันเลยวันนี้ไม่เอาทัศน์กันแกเลยราชาภาษากูเท่ากันตัวกูลงจากนี้สาวนี่ก็เปลี่ยนแค่ไหนมาที่อยากที่สมีเนี่ยอยากแต่งยาตัวแกมาเลยไม่กันก็รอนพัสลูนี่เนี่ยจ Jogan Ya had a new cup of wife, yeah?
Brazil, the Malaji Cup, when Maro lay as on Wari, Luto, Maji, Bolsonaro, and Naya Darajan, Nanganda Queen and Lula Sapio, so Queen of Dre, so young who Pilame, a boss, so young who did G to a Lani Valley. Managing Nika, Jake up where Mayala Alo Nivaji to a BCJ Maro, Social Liberal Party car, Bolsonaro car, Nasset, Chow Yaka no Javari, Jambe, Lutama Party car, Lawaye, Fernando headed car, Tokam, and Lizardly Yaka no Javari. เจเจตูตูรีทောက်ခံသူတွေနဲ့အစိုးရကိုဖွဲ့စည်းသွားမဲ့အကြောင်းဘရာဇီးနိုင်ငံကိုကြီးညက်လွတ်လပ်ပြီးကြွယ်ဝတဲ့နိုင်ငံတစ်ခုအဖြစ်ပြောင်းလဲရေးရှင်းမှန်းချက်ပန်းနိုင်ကိုရောက်ဖို့နေမနာညမအားကြိုးပမ်းသွားမယ်လို့ရွေးကောက်ခံသမ္မတကပြောဆိုသွားပါတယ်လက်ရအောင်ဝါဒီဘိုဆိုနာရိုရွေးကောက်ပွဲအနေရမှုဟာဆိုရင်နိုင်ငံကိုဆန်ကနှစ်ကြာအုပ်ချုပ်လာတဲ့လက်ဝဲဝါဒီအစိုးရကိုလူလူကမထ
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမတင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို နွေမာလာ၃ရက်နေ့မှာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ပြည်သူတွေကြားမှာစိတ်ဝင်စားမှုနည်းနေပေမဲ့နိုင်ငံရေးပါတီတွေဖက်ကတော့အကြိတ်နဲ့မဲဆွဲစည်းရုံးနေကြပါတယ်လစ်လတ်နေရာ၃၃နေရာအတွက်ရှင်းပြမဲ့ကြားဖြတ်ရွေးကောက်ပွဲအတွက်အစီအစဉ်ဖြစ်နေပြီလို့ရွေးကောက်ပွဲကော်မရှင်ဖက်ကပြောပါတယ်
ဖီအိုအေသတင်းထောက်မှမိခါကစူးစီးတင်ပြထားပါတယ်ရှင်လွတ်တော်မှာလစ်လတ်နေတဲ့အမတ်၃၃နေရာအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းတာကျန်မာတော့တယ် လွတ်တော်မှာအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတက်သီးပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေရှင်ပြိုင်ကြတော့မှာပါကိုယ်စားလှယ်လောင်း၆၉ရောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးနိုင်ငံရေးပါတီတွေအနေနဲ့ရေဒီယိုရုပ်မြင်သံကြားကနေတဆင့်ဖြစ်စီနောက် ပြည်သူလူထုနဲ့တွဲဆုံပွဲတွေကနေတဆင့်ဖြစ်စီသူတို့ရဲ့နိုင်ငံရေးရည်ရည်ချက်တွေကိုဟောပြောနေကြပြီဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းမှာတော့စိတ်ကမ်းမြုပ်နေတဲ့လက်ရှိသမ္မတကြီးမဲပေးမဲ့တာမွေမြို့နယ်တွေမှာပါတီကြီးတွေကအပြန်အဆိုင်မဲဆွဲမှုတွေလုပ်နေကြပြီဖြစ်ပါတယ်ဒီနေရာတွေမှာအင်လိုက်အားလိုက်ပြိုင်ဆိုင်မှုတွေလည်းတွေ့နေရတယ်လို့ရက်ကွက်နေပြည်သူတွေကဆိုပါတယ်တာ ားပါတီ6ခုကပါပါဝင်အရွေးခံဖို့ပြင်ဆင်နေကြပါတယ်။ကြာကွက်တဲ့ရက်ကွက်ကမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးထွန်းကြည်ကတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြလာခဲ့ပါတယ
်။အကက်ကဲတော့ဘာမှမရှိပါဘူး။အားလုံးအဆင်ပြေပါတယ်။စိတ်ဝင်စားမှုအပိုင်းဆိုတာကတော့ပေါ့နော်။သူကနီးကပ်လာလीပြည်သူကပိုပြီးစိတ်ဝင်စားလာလीပေါ့နော်။ပထမအကြိမ်ကြီးညာလေဆိုတော့မဲဆန္ဒရှင်တွေကနည်းနည်းစောသေးတယ်ဆိုပြီးတော့လာရောက်ကြည့်တဲ့အင်အားလေးကတော့နည်းနည်းနည်းတယ်ပေါ့နော်။ဦးဒုတိယအကြိမ်တရက်ဆယ်လ2018ရနေပြီးတော့14ရက်ဆယ်လ2018ရက်မနေ့9နာရီကနေည9နာရီအထိဒုတိယအကြိမ်မဲဆင်းကြီးညာတဲ့ခါမှာတော့မဲပေးမဲ့အချိန်နီးကပ်လာလို့ပြည်သူလူထုကစိတ်ပါဝင်စားမှုများပြားပြီးတော့လာကြည့်တာတွေ့ရပါတယ်နော်။ပထမအကြိမ်လာကြည့်တဲ့ရာဂိုင်းနှုတ်တဲ့ဒုတိယကျင်းရာဂိုင်းတို့ကပို့ပြီးတော့နှစ်ဆလောက်ကိုများပြားလာတာတွေ့ရှိတဲ့အတွက်ဒီမဲပေးပဲညံပါလေပြည်သူလူထုကစိတ်ပါဝင်စားလာတယ်လို့ပြောပါမှာဖြစ်တယ
်။ဒီကြားပြရွေးကောက်ပွဲဟာ ကျင်းပမယ်ရွေးကောက်ပွဲမှာNLD ပါတီအပေါ်လူလူကဘလောက်ထိထောက်ခံမှုရှိမလဲဆိုတာကိုစမ်းသပ်မယ်ရွေးကောက်ပွဲမျိုးဖြစ်လိမ့်မယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကတော့ဆိုနေကြပါတယ်။ပြီးခဲ့တဲ့2005ရွေးကောက်ပွဲတုန်းကတောင်မျိုးကမ်းမျိုးအနိုင်ရခဲ့တဲ့NLD ပါတီဟာရွေးကောက်ပွဲမှာအနိုင်ရခဲ့ပြီး2008ပြန်လည်တင်မြင်ရင်လည်းစီးပွားရေးကောင်းမွန်အောင်လှုပ်ဆောင်သွားမယ်လို့ကတိတွေပေး ရွေးကောက်ပွဲကတိတွေကိုအနည်းငယ်ပဲလှုပ်ဆောင်လာနိုင်သေးတယ်ဆိုပြီးစိတ်ပြက်လက်ပြက်ဝေဖန်တန်တွေလည်းထွက်ပေါ်နေတာတွေရှိပါတယ်။
တာမွေမြို့နယ်တချို့ရဲ့ဂျာပြန့်ရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်သဘောထားတွေမေးတဲ့အခါမှာတော့အနည်းငယ်လို့တော့ဥယျာဉ်လင်းထုတ်ကဘလူးတက်တဲ့ဘာမှမဟုတ်ကိုစိုက်ကားတွေကဈေးနှုန်းကလည်းတက်လာတယ်အုံနာကြီးတွေကလည်းတက်လာတယ်ပစ္စည်းဘိုးကလည်းတက်လာတယ်ဟိုလူတယောက်တက်တယ်စိုက်ပစ္စည်းဘိုးကတက်လာတယ်ဘာလဲဒေါ်လာဈေးတက်လာတယ်ဘာနဲ့
ဟိုလူမဲပေးလိုက်တော့ဈေးနှုန်းများကြမလားဈေးနှုန်းကမကြအောင်အကုန်လုံးကတက်တယ်တာမွေမြို့နယ်တွင်နေထိုင်တဲ့စီးပွားရေးလုပ်ငန်းလုပ်ကင်သူဦးအေးကိုကတော့ဂျားပြရွေးကောက်ပွဲနဲ့ပတ်သက်လို့အတင်းလိုက်မှာဖတ်တဲ့ရစ်ဒီမှာစိုက်ဘုံတွေရှိရရက်ွက်တယ်မှာရက်ွက်တော့မှာရှိရဒီဂျားပြရွေးကောက်ပွဲကိုဆက်လက်လာမှုရှိရလားရှိဘူးဘယ်လိုလဲရှင်လူကြီးမှမသိဘူးဒီနေ့ကဘလုံးကမထားတာဟိုပေးကြည့်လို Garo, Pidu Ludo Dret, Lenia, Amuta Ludo Dretania, Tiny Dajine Pine Ludo Dretania, Susu Wam Satonia Pipari, Dijabe Yukabwe, Diana Lumio Suri Shinia Nia Choma, Leshi Anaya Muta Democracy Apueto Nine Nayambo, Kakele may so be Jotin Commented Delay, Tropolia Shibareshi.
Mamika Tempiatorabashen, Pio in Yamavangani, Ten Lanin Yanakin, Drinugo Sellet Tolinivare, Akuro Ninjai Sayat Dinve Sepame. A soya Ninjai Commissioner, NCE Lucore, a Pia Sajogo, Lemma Maji Tode, Diana Lenaka and Puerto Puero, Tila Akong, Tionangama Twist and Washinevi, Atika Taipuri, Shocha Yene, Ninjai Lungansima, Pawin Yi to a Sunni Washinivare. NC Ego Lemma Matode, Wa, Mila, Kachin, Shamyone, Kiyeni Sara Puerigo, Shangoma, Jimbame, Pidangu, Ninjay Sunemu, Bure Comedy, UPDJC Comedy, Siwego, Lame, Nui Malatayani Matea for Paja Tabeme, Wata Pregaro, Tea Mam Hojang Pio Subare, Dithringo of you in Yama Banya didn't help Kumozoga Timja Tabareche.
Okay, Pio Suya, Jawin Songya Muya, Suya, Ninjay Comchin, PC, PSLF, DNL, Eco, the Amblon Tapwe. MNDE called Gugan Tapwe, AE called Jakan Tapwe Rune, Dionangan Gumim Yuma, Taman Twisson Jama, Chipare. MNDE called Gugan Tapwe, Bioy Sugun Shidu, Upon Wenanga, Drissel Met C Single, Akulu, Pio Bade.
Along Tegushi, don't set the end of cream. Wa good leshime, Kia good leshime. On a long time, I don't know who were to look Suyani where in Chima to look blue lam. No, 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 no.
ဒီဆွေးနွေးပွဲကိုအစိုးရဘက်ကငင်းချိုင်းကွန်ဖျင်ဒူးဥက္ကဋ္ဌဦးသိန်းစောနဲ့အတွင်းမှုဥခင်စောဦးတို့ကဥဆောင်တက်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကလည်းငင်းချိုင်းကွန်ဖျင်နဲ့ဒီအဖွဲ့၃ဘွဲ့ဟာတရုတ်နိုင်ငံကူမင်းမြို့မှာပဲတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာတိုက်ပွဲတွေလျှော့ချဖို့နဲ့ငင်းချိုင်းလုပ်ငန်းရှင်မှာပါဝင်ဖို့တ ခိုင်တပ်ဖွဲ့တွေဟာအစိုးရတပ်မတော်နဲ့တိုက်ပွဲတွေမကြာခဏဆိုသလိုဆက်လက်ဖြစ်ပွားနေပါတယ်။ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကသူတို့ပူးပေါင်းဖွဲ့စည်းထားတဲ့ FPNCC ကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီနဲ့ဆွေးနွေးဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒီအတော်အတွင်းမှာပဲ UWSA ဝါတပ်ဖွဲ့NDAA မိုင်းလာတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ KNPP ကရင်နီဖွဲ့တွေကိုလာမယ့်နိုဝင်ဘာလ1ရက်နေ့ရန်ကုန်မှာကျင်းပမယ်ပြည်ထောင်စုငင်းချာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုတက်ရောက်ဖို့ NRPC ခေါ်အမျိုးသားပြန်လည်တင့်မြက်ရေးနဲ့ငင်းချာရေးဗဟိုဌာနကဖိတ်ကြားထားပါတယ် UWSA Water ဖွဲ့ရဲ့လာရှိုးစစ်ဆိုင်ရေးရုံးတာဝန်ကဦးညီရန်ကတော့သူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ဌာနချုပ်အကြောင်းပြန်လာတော့မတက်ဖြစ်ဘူးလို့တော့ပဲပြောတယ်နော
် SSPP ခေါ်ရှမ်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်စုက
FBNCC Powin Mahotalo, NCA go Lemon Me to the KNPP called KNE Chapoy at Boragoro, a twin mute, Kuplu Rega, Kulu, Pio Bare. NCA Sajago, Lemma Yi Tutare, KNU, KMU Da Siunga, let the Lord Jimbame, see we regu, they are poor, Jai Sangan Tajong, Dilan Sekoni and Niga, Muda Pianet, Timia Yene, Ninja Bhutana, NRBC Ogata, Dorsan Suji Sigu, Sabi Bhutta Bade.
NCA တနင်္ဂနွေနေ့ဆိုင်ရာအပြည့်အစားချုပ်မှာလက်မှတ်မထိုးထားပေမဲ့လည်းNCA မှုပေါင်းပြန်လဲတုံ့တက်မှုတွေမှာသူတို့သဘောထားအမြင်တွေပါဝင်စေချင်တာမလို့NCA မှာမှတ်ပါတဲ့တိုင်းရင်းသားအဖွဲ့၅ဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်တယ်လို့သမရယုံပြောခွင့်ရသူဦးစောထေကအခုမိုးလွယ်ပိုင်းမှာလုပ်တဲ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီဆွေးနွေးပွဲကိုတက်ရောက်မယ်လို့မိုင်းလာအဖွဲ့ တိုင်းထုတ်လွှင့်နေပါတယ်။အခုတော့ရှမ်းတပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်တဲ့သတင်းဆက်ပါမယ်။ NCA အပြစ်ရလက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တောင်RCSS SSA နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်တာကြောင့်ဒီမနေ့လာရှိုးမြို့ပေါ်ကိုဤနိုင်ကျေးရွာကစစ်ဆောင်ရွာသား400ကျော်တင်ဆောင်ရောက်ရှိနေပါတယ်။နှစ်ဖက်တပ်ဖွဲ့တွေစီရေးပဋိပက္ခဖြစ်ပွားခဲ့တဲ့မန်ပြင်းရွာတဝိုက်ကရွာသားတွေဤနိုင်ရွာဘက်စစ်ဆောင်နေရကနေအခုတပံလာရှိုးဘက်ကိုထပ်မံတင်ဆောင်လာနေကြတာပါ။ထိုင်းခြေဆိုင် VOA သတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့ရှမ်းလက်နက်ကန်တပ်ဖွဲ့ကြားစိုက်ပွဲတွေကြောင့်ဤနန်းကျေးရွာဖုံးကြီးကျောင်းမှာစစ်ပေးတိမ်းရှောင်ရွာသား900လောက်ရှိခဲ့ပြီးစိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ကြောင့်အဲ့ဒီထဲကရွာသား400လောက်ဟာလာရှိုးမြို့ပေါ်ကိုဒီကနေ့ရောက်ရှိလာကြတာပါဒုက္ခတွေတွေကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့အမျိုးသားလွတ်တော်ကိုစစ်လဲစိုင်းဝန်းလျံခန်းကခုလိုပြောပါတယ်
အခုကျွန်တော်တို့လာရှိုးမြို့နယ်မှာသူကျောင်းကို400ကျော်ရောက်လာပါခင်ဗျာတော်တော်တတ်တော့ပြီးတတ်တော့လူမှုဖွယ်ကြီးတင်းတွေကူညီနဲ့ရောက်နေပါတယ်ကျွန်တော်လည်းဒီမှာသူတို့လာကျိုးဆိုးနေပါတယ်ခင်ဗျာအရင်ကသူတို့ကကိုကရှောင်းထားတဲ့ဤနာရောနာတိုက်ပွဲကနော်နေနေနှီးကပ်လာလို့လူတွေကအဲ့ဒါရွာသားတွေအလန့်ပြီးတော့ဒီတော့ရောက်လာတာပါခင်ဗျာတိုက်ပွဲကနှီးကပ်လာပြီးတဲ့တည်းစိုးရင်ပြီးတော့ဒီတော့ကိုရှောင်းလာကြပါပြီခင်ဗျာနော်လူကြီး400ကျော်ရှိပါတယ်တင်းတွေကောက်နေကြပါတယ်ခင်ဗျာ
ဤနန်းကြီးရောဟာလာရှိုးမြို့နယ်ဆယ်မိုင်လောက်ဝေးပါတယ်အဲ့ဒီရွာနားမှာဒီနေ့မနေ့ပိုင်းပြစ်ခတ်တံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။လာရှိုးမြို့ကိုသိမ်းဆောင်လာတဲ့စစ်ဘေးရှောင်တွေစာဝတ်နေရေးအတွက်ဒီနယ်ဆိုးရပါဝင်အလူရှင်တွေကလည်းလာရောက်လူဒန်းနေတယ်လို့လည်းစိုင်းဝန်းလျံခန်းကခုလိုပြောပါတယ်
။ဟိုကကျတော်ကြီးတွေရောလူရှင်တွေရောရှိလာပါပြီ။လူမှုဝန်ထမ်းလက်ကျယ်ရေးရလည်းတက်ဆိုင်ရာဟောပေါ်တော့သူတို့ပေါ်တဲ့ပစ္စည်းတွေလက်ထုတ်လာပေးရတာရှိပါတယ်။ကျွန်တော်တို့ကလည်းတက်နိုင်တဲ့ရေတို့သူတို့လိုအပ်တဲ့ဒီကိုရေ၃ပစ္စည်းတွေလာပြီးတော့လူတန်းပေးရတာလည်းရှိပါပဲ။
ဤနန်းရွာကကချင်ဖျားကျောင်းမှာရှိတဲ့စစ်ဆောင်လျာကတော့တိမ်းဆောင်ခြင်းမရှိဘဲကျောင်းမှာပဲဆက်လက်ခုလုံနေတာပါ။တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့အခြေအနေကိုသိရှိဖို့တောင်ပိုင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နှစ်ဖက်လုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလိုစစ်ရေးပဋိပက္ခတို့ကြောင့်စစ်ဆောင်ရွာသားတွေစိုးရိမ်နေကြသလိုအခက်အခဲတွေရှိနေတဲ့အကြောင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်းဝန်းလျံခန်းကဆက်ပြောပါတယ
်။ဆိုရင်တော့ဒီအချိန်ကြီးကဒီကြောင့်တော့တို့နှုတ်ခမ်းကြရအောင်ပြဆောက်အောင်အချိန်ဖြစ်တယ်လေ။ဒီတပင်းကျူလည်းဖြစ်တယ်ရရလူကြီးတွေလည်းလို့ရှိတယ်ဒီဘက်ကျစားကလေးတွေကြောင်းတဲရမကြီးကလည်းအများရှိတယ်ကဟန်တာတာဖြစ်တယ်ပေါ့လေ။
လက်ရှိမှာနှစ်ဖက်လက်နက်ကန်တပ်တွေဟာမန်ပြေရွာတစ်ပိုက်မှာစစ်အင်အားထပ်ဖြည့်သိမ်းနေတဲ့ဆိုတဲ့သတင်းတွေကြောင့်နေရာရင်းကိုပြန်ဖို့အချိန်လေးမပြေးသေးပါဘူး။ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့မှာလဲရှမ်းပြည်နယ်မြောက်ပိုင်းနံမူရုံမြို့နယ်မိုင်းရင်တီရဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCS နဲ့ TNL တောင်ပလောင်တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSCP ပူးပေါင်းတပ်ဖွဲ့တွေကြားစိုက်ပွဲဖြစ်ပွားခဲ့ပါတယ်။ ဒီလိုဖြစ်ပေါ်တဲ့စိုက်ပွဲကြောင့်မိုင်းရင်ကြည့်ရအောင်စုချောက်ရွာကဒေသခံရွာသားတွေနံမရူမျိုးထဲကိုစိမ့်ချောင်ဆက်ပြီးခဲ့ကြရပါတယ်။ချမ်းပြည်နယ်အတွင်းမှာစိုင်းသားလက်နက်ကန်ဖွဲ့တွေနဲ့မြန်မာသံတမန်ကြားစိုက်ပွဲဖြစ်ပွားနေသလိုစိုင်းသားတပ်ဖွဲ့ချင်းချင်းကြားမှာလည်းစစ်ရေးတင်းမာမှုတွေရှိနေပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေကြောင့်ဒေသခံကြည့်ရွာသားတွေထောင်နဲ့ချီနေရာ
တော်ရှိမှာပြောင်းမော်လငယ်ရဲ့ထူထူကြဖြတ်ယူကောက်ပွဲတွေကိုခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါဒီမိုကရေစီနီးကျယူကောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ယူကောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မြောက်တဲ့ယူကောက်ပွဲတရားဖြစ်ဖို့အလားလာကောင်းရှိပါလားလာမယ့်နိုဝင်ဘာလ3ရက်နေ့ယူကောက်ပွဲအတွက်ပြင်ဆင်မှုတွေယူကောက်ပွဲမတိုင်ခင်အခင်းကျင်းအနေထားတွေကိုအခုလာမယ့်အင်္ဂါနေ့ညဒိုင်းဒီလိုက်စီစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလို့ရတော့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီအိုမြန်မာပိုင်းကိုကြိုတင်ပြဖို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလိုတဲ့မိကွန်ကိုယ့်ရဲ့အမြင်ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဝင်ဆွေးနွေးမြန်မြန်ကြမယ်တော်ရှင်တို့ကိုကျေးဇူးပါတယ်။
မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေရပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့သမင်းစာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရစေ။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦး။ခီးတယ်နဲ့လေရင်အမှုထမ်း188ရောက်လိုက်ပါသွားတဲ့ Lion Air လေချောင်းလိုင်းလေရင်တစ်စင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေပြန်တက်ပြီးမကြခင်မှာပဲပင်လယ်ထဲကိုပြန်ချသွားခဲ့တယ်လို့အင်ဒိုနီးရှားဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောပါတယ်ဌာနရဲ့ပြောခွင့်ရဆူတိုပိုပါဝူနူဂရိုဟိုကလေပြန်ချလေရင်ကဓာတ်ပုံတွေကိုတွေ့တဲ့လူမှုကွန်ရက်မှာတင်ထားတဲ့အထင်မှာတော့ရှာပွေကယ်ဆယ်ရေးအဖွဲ့တွေကစေယူထားတဲ့ပျက်စီးနေတဲ့စမတ်ဖုန်းတစ်လုံး၊စာအုပ်တွေ၊ခီးဆောင်အိတ်တွေ၊လေယာဉ်အပျက်စီးအပိုင်းအစတွေကိုတွေ့မြင်ရပါတယ်။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်စဖတ်မြို့ကဂျူးဖျားကြောင့်တစ်ခုမှာပြီးခဲ့တဲ့စနေနေ့ကဖြစ်ပွားခဲ့တဲ့လူ12ဦးသေဆုံးခဲ့ရတဲ့ပစ်ခတ်မှုမှာသေဆုံးခဲ့ရသူတွေအတွက်ဆုတောင်းပွဲကိုမနေ့တနင်္ဂနွေနေ့ကပစ်စဖတ်မြို့မှာကျင်းပခဲ့ကြပါတယ်။ဆုတောင်းပွဲကိုဘာသာရေးနဲ့လူမှုရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးကြံ့ကြံ့ခံနိုင်မှုတီးခံမှုနဲ့ညှဉ်းညွတ်မှုပြယုတ်ကိုဖော်ဆောင်ခဲ့ကြပါတယ်။ပြစ်ခတ်မှုမှာတန်တရားရှိသူအသက်46နှစ်အရွယ်ရောဘတ်ဘောဝါကိုဒီကနေ့တနင်္လာနေ့မှာပြည်ထောင်စုတရားရုံးမှာရုံးတင်စစ်ဆေးဖို့လဲရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်သူတွေထံဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်အနည်းဆုံး73တုပ်ပေးပို့ခဲ့သူလို့စွပ်စွဲခံထားတဲ့စီဇာဆေရော့စ်ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးရုံးထုတ်ဖို့ရှိနေပါတယ်။သမ္မတထရန့်ကိုအခိုင်အမာထောက်ခံသူတစ်ဦးဖြစ်တဲ့အသက်56နှစ်အရွယ်စီဇာဆေရော့စ်ကိုပြီးခဲ့တဲ့တောက်ကြနေတော့ကသူငယ်ထန်ရဘင်္ဂါတစီကနေဖမ်းဆီးခဲ့တဲ့နေရာနဲ့တိတ်မွေးလာတဲ့ဖလော်ရီဒါပြည်နယ်မိုင်ယာမီကဖက်ဒရယ်တရားရုံးမှာဒီကနေ့ရုံးထုတ်မှာဖြစ်ပါတယ်။ဒီကနေ့စစ်ဆေးပြီးရင်တော့နယူးယောက်မြို့ကဖက်ဒရယ်တရားရုံးတစ်ခုကိုလွှဲပြောင်းပေးမယ်လို့လည်းခန့်မှန်းရပါတယ်ရှင်။တဲ့ရင်အချင်းချက်ကိုမှတင်ထိုက်ကြညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အတန်ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.69 ၊လိုင်းဒိုမီတာ51 kHz 5999တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါသေးရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington. From Washington, this